Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုက်လိုမီတာ2532.51 နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်ဒီထိုက်ပါရှင်ဒီညသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြည့်ညာမှာပါဒုံးချီတွေမပခဲ့တဲ့မြောက်ကိုရီးယားရဲ့စစ်ရေးပြအခမ်းအနားကိုအမေရိကန်သမ္မတကချီးကျူးလိုက်ပါတယ်။ဆွေနိုင်ငံမှာတော့လက်ရာဝတီတွေအားကောင်းလာမယ့်အနေအထားမှာရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်တဲ့တွေကတော့ရိုဟီညာမွတ်စလင်တွေအပေါ်မှာလူခွေချိုးဖောက်မှုတွေဆွဆွဝါဝါဖြစ်ပွားခဲ့တယ်လို့ကုလားနဲ့နိုင်ငံတကာကဆွဆွဲထားတဲ့ရခိုင်မြောက်ပိုင်းအရေးစုံစမ်းစစ်ဆေးမှုအချက်အလက်တွေစုဆောင်မှုလူခွေဆိုင်ရာကုလားသမဂ္ဂမဟာမင်းကြီးကဒီကနေ့တိုက်တွန်းပြောဆိုလိုက်ပါတယ
် I must emphasize the imperative of justice for Myanmar. I welcome the pre-trial chamber of the International Criminal Court's finding that the court
ကုလားသမဂ္ဂမဟာမင်းကြီးရဲ့မိကုံအပေါ်မှာတော့ဒီမြန်မာနိုင်ငံဆိုင်ရာလူခွေကော်မရှင်ဘက်ကကြိုဆိုတဲ့တဲ့င်နောက်ပုံမှန်3ခုနဲ့တရားစွဲခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ကိုစွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်ပါပြီ။ရှမ်းမြောက်ဘက်မှာတော့စစ်ရှောင်စစ်ပြေးဒုက္ခတဲ့2000ကျော်နေရရင်ကိုပြန်နေကြပါပြီ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေတည်လာတဲ့စိတ်ကြွစေ7000နီးပါးကိုဖမ်းမိလိုက်တဲ့တဲ့င်ပေးဖို့ချက်ကိုလည်းနားဆင်ရပါမှာ။နောက်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတတက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်ထောင်စုအထိပြစ်ခတ်နိုင်စွမ်းရှိတဲ့ဒုံးကျည်လက်နက်တွေထည့်သွင်းပြသမှထားတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပြုလုပ်တဲ့စီးရေးပြအခမ်းအနားဟာကြီးကျယ်သလိုဒါဟာတိတ်ကိုအပြုသဘောဆောင်တဲ့ကြီးညာမှုတစ်ခုလည်းဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အရင်စီးရေးပြအခမ်းအနားတွေမှာတော့မြောက်ကိုရီးယားဘက်ကဒီလိုလက်နက်တွေထည့်သွင်းနေရှိပါတယ်။မနေ့တနင်္ဂနွေနေ့မြောက်ကိုရီးယားနိုင်ငံတည်ထောင်လာနှစ်80ပြည့်အထိမှစီးရေးပြပွဲအခမ်းအနားအပြီးအမေရိကန်သမ္မတထရန့်ကခေါင်းဆောင်ကင်ကိုကျေးဇူးတင်တယ်လို့သူ့ရဲ့ Twitter ကနေရှိပါတယ်။လူတိုင်းထင်နေတာမှားတဲ့အကြောင်းနှုတ်စလုံးကတက်သေးပြမှာဖြစ်တယ်လို့ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လက်နက်ကင်းရှင်းရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေရှင်မတွနောက်မဆုတ်ဖြစ်နေတာကိုရည်ရွယ်ပြီးသမ္မတထရန့်ကပြောပါတယ်။ဒါအပြင်အပြန်အလှန်သဘောကျနှစ်သက်သူနှစ်ဦးကြားပြောဆိုရတာတော့ကောင်းမွန်တဲ့ဆွေးနွေးမှုမျိုးရှိနိုင်မှာမဟုတ်ဘဲသူသမ္မတတာဝန်မယူခင်အချိန်ကထက်အချိန်နဲ့ဟာပိုပြီးတော့ကောင်းမွန်လာမှာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားစီးရေးပွဲအပွဲမှာတော့မြင်းနေချာအတိုင်းတပ်သားတွေရဲ့ချီတက်အလေးပြုမှုနဲ့အတူတင်ကားတွေလောင်းချတွေနဲ့ဒုံးချီမျိုးစုံကိုပြသထားပါတယ်။ဒါပေမဲ့ဒီတစ်ခါတော့အမေရိကန်ပိုင်နဲ့ထဲထီပြစ်ခတ်နိုင်စွမ်းရှိတဲ့နျူကလ িয়ার ထိပ်ဖူးတက်တိုက်ချင်းပြစ်ပယ်ရင်တက်ဒုံးချီတွေမပါဝင်ခဲ့ပါဘူးရှင်
။ဆွေဒင်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲအပြီးကရလဒ်တွေဒီသတင်းမှနောက်ပိုင်းမှာထွက်ပေါ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒါမဲ့လည်းရွေးကောက်ပွဲကနဦးရလဒ်တွေအရာတော့ယောဘရဲ့ liberal အခြားဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်နိုင်ငံဟာလက်ရာဝါဒီဘက်ကိုပြောင်းလဲလာပြီးအစိုးရတရက်ကိုဘယ်လိုပုံစံဖွဲ့စည်းမလဲဆိုတဲ့အပေါ်စောင့်ကြည့်နေကြပါတယ်။သူယောဘသမဂ္ဂကနေဆွီဒင်နိုင်ငံနှုတ်ထွက်ဖို့လိုလားနေပြီးရွှေပြောင်းဝင်ရောက်မှုကိုလည်းတားမြစ်လိုနေတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့ဆွီဒင်ဒီမိုကရက်တွေကလွတ်တော်မှာတတိယအင်အားအကြီးဆုံးပါတီဖြစ်လာမယ့်အနေအထားရှိနေပါတယ်။မဲရီအတွက်အများစုကိုရေတွက်ပြီးသွားချိန်မှာအနာဘဟုလက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေကမဲရီအတွက်28ရာခိုင်နှုန်းလေလတ်ဘော်ဒါဝါဒီတွေက19ရာခိုင်နှုန်းမြို့သားရေးဝါဒီဆွီဒင်ဒီမိုကရက်တွေက18ရာခိုင်နှုန်းနီးပါးရနေပါတယ်အနာရဘဟုလက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေနဲ့လေလတ်ဘော်ဒါဝါဒီတွေကတော့သူတို့အနေနဲ့လက်ရဝါဒီဆွီဒင်ဒီမိုကရက်တွေကိုညွန်ပေါင်းမလုပ်ဘူးလို့ပြောထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာအငိမ့်စားယူနိုင်မဲ့အသက်ကန့်သတ်ချက်ကိုတိုးမဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစည်းအဝေးအပေါ်မနေ့တနင်္ဂနွေနေ့ကထောင်နဲ့ချီပြီးဆန္ဒပြခဲ့တာမှာတော့ဖမ်းဆီးခံရသူကလည်းယာနဲ့ချီပြီးရှိခဲ့ပါတယ်တချိန်ထဲမှာပဲမနေ့ကချင်းပတဲ့နိုင်ငံတော်ဝန်ရွေးကောက်ပွဲတွေမှာတော့မော်စကိုမြို့တော်ဝင်ယာရုနီယာလို့အရေးပါတဲ့နေရာတွေဒေသတွေအုပ်ချုပ်ရေးဘက်မှအများစုမှာတော့ရုရှားအစိုးရကထောက်ပံ့ထားတဲ့ကိုယ်စားလှယ်တွေကအလွယ်တကူအနိုင်ရသွားစေမဲ့အခြေအနေရှိနေပါတယ် ပြောရှင်နေကြတဲ့မဲဆန္ဒရှင်တွေရဲ့ပုံတွေကိုရုပ်သံတွေပေါ်မှာတွေ့ရပြီးအင်တာနက်ပေါ်မှာတော့နံပါတ်ထုတ်ကိုက်ရဲတွေနဲ့ရင်ဆိုင်နေရတဲ့ဆန္ဒပြသူတွေရဲ့ပုံရိပ်တွေကိုတွေ့ရတာဟာဆိုရင်ရုရှားရဲ့စီကံပြေဝတဲ့ဒီမိုကရေစီလို့ခေါ်တဲ့စနစ်မှာနိုင်ငံရေးလွတ်လပ်မှုပေးထားသလားဆိုတဲ့အပေါ်မှာမေးခွန်းတွေထွက်ပေါ်လာပါတယ် မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေမှာရုရှားအစိုးရကိုလူလာတဲ့ကိုယ်စားလှယ်တွေအများစုအနိုင်ရမယ်အခြေအနေရှိပေမဲ့လို့လဲနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာပြဿနာတွေလည်းတပြိုင်တည်းထဲလိုမှာပဲထွက်ပေါ်လာပါတယ်ရုရှားနိုင်ငံမှာအငြင်းစားယူရမယ့်အသက်ကန့်သတ်ချက်ကိုတိုးမဲ့လူကြိုက်မများတဲ့အစိုးပြုချက်အပေါ်နိုင်ငံတော်ဝန်ဆန္ဒပြကြဖို့အတိုက်အခံခေါင်းဆောင်အလဲစီနေဗနီကစော် ဒီနေ့မှာနိုင်ငံဆိုင်ရာလူခွေကော်မရှင်ဘက်ကကြိုးစိုးတဲ့သတင်းတွေဒီသတင်းမှာနောက်ပိုင်းတွေအတွင်းမှာတော့လူပေါင်းတစ်ထောင်ကျော်ဖမ်းခံရတယ်လို့စောင့်ကြည့်ရေးအဖွဲ့ OBD Info ကပြောဆိုထားပါတယ်ရှင်။ဆိုမာလီယာနိုင်ငံဘုတ်ကဒီရှိမျိုးတော်ကခရိုင်အုပ်ချုပ်ရေးရုံးမှာဒီကနေ့ကားဘုံတလုံးပေါက်ကွဲခဲ့တာကြောင့်6ရောက်ထိဆုံးပြီးတော့17ရောက်ဒဏ်ရာရတော့တယ်လို့ဆိုမာလီတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပေါက်ကွဲမှုကပြင်းထန်တယ်လို့ဆိုမာလီရဲယာရှိအီဘရာဟင်မိုဟာမက်ကပြင်းထန်ကအေအက်ဖီသတင်းဌာနကိုပြောပါတယ်။ဆော့ဘိုင်းကသူတို့ရတဲ့သတင်းချက်လက်တွေကတော့ဖောက
သူတို့နဲ့ဆက်နွယ်တဲ့လူမှုကွန်ရက်မီဒီယာတွေကနေတဆင့်ပြောဆိုခဲ့ပါတယ်။ဒါဟာမြို့တော်မိုဂါဒီရှူးကခဲအုပ်ချုပ်ရေးရုံးကိုအခုလအတွင်းမှာဒုတိယအကြိမ်မြောက်တိုက်ခိုက်မှုဖြစ်ပြီးတော့စက်တင်ဘာလနေ့ကဖြစ်ခဲ့တဲ့ကာဘုံခွဲတိုက်ခိုက်မှုအတွင်းမှာဟော်လာဒက်ခရိုင်အုပ်ချုပ်ရေးရုံးပျက်စီးသွားခဲ့ပြီးတော့၃ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟက်တင်5653ညလိုင်းဒိုမီတာ25ကီလိုဟက်11803ညလိုင်းဒိုမီတာ32ကီလိုဟက်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟက်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးစီးရင်ပိုင်ခွင့်ရှိသော ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့စတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာကုလလူ့အခွင့်အရေးမဟာမင်းကြီးမီရှယ်ဘက်ရှလက်ကသူမရဲ့ပထမဆုံးမိန့်ခွန်းမှာမြန်မာအရေးကိုအခုလိုထည့်သွင်းပြောကြားသွားပါတယ်။
I welcome the pre-trial chamber of the International Criminal Court's finding that the court has jurisdiction over the alleged deportation of Rohingya from Myanmar.
Rohingya တွေကိုမြန်မာနိုင်ငံတွင်းကနေနှင်ထုတ်ခဲ့တာနောက်တစ်ခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအပေါ် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတဲ့ဆိုရာကိုခုံရုံးတရားသူကြီးအဖွဲ့ရဲ့အကြိုကြားနာမှုမှာဆုံးဖြတ်တဲ့အပေါ်ကြိုးဆိုပါတယ်ရိုဟင်ဂျာလူမှုခန်းကားနေရတဲ့အတိဒုက္ခတွေကိုဖြေရှင်းပေးနိုင်ရေးနောက်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေကိုအဆုံးသတ်နိုင်နိုင်ဖို့အတွက်ဒီကိစ္စကအလွန်မဲ့အရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့မကြာခင်ကစတင်တာဝန်ယူခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာအဖွဲ့ကဖော်ထုတ်ထားတဲ့တုံ့လောက်၆ချားပွဲစုံစမ်းတွေ့ရှိချက်တွေကိုအခုကုလသမဂ္ဂလူ့ခွင့်ရကောင်စီညီလာခံမှာဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းလူ့ခွင့်ရမဟာမင်းကြီးကပြောဆိုသွားပါတယ်ရှင်
။နိုင်ငံတော်သစ္စာဖောက်မှုဆွဲချက်နဲ့တနစ်ကြာထောင်ချခံခဲ့ရပြီးနောက်မှာတော့ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်ကမ်ဆုတ်ကာကိုဒီကနေ့အာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဖက်သိမ်းခံခဲ့ရတဲ့ကမ္ဘောဒီးယားမျိုးသားခေတ္တရင်ပါတီ CNRP ရဲ့ကောင်းဆောင်ဟောင်းကမ်ဆုတ်ကာကိုဒီကနေ့မြို့တော်ဖနမ်ပင်တရားရုံးတစ်ခုကနေအာမခံပေးခဲ့ပြီးတော့နေကြေကျုပ်ဆက်ထားဖို့အမိန့်ချခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လရွေးကောက်ပွဲတွေအကြူကာလအတွင်းမှာပဲကမ္ဘောဒီးယားတရားရုံးချုပ်ကတိုက်ခိုက် CNRP ပါတီကိုဖျက်သိမ်းခဲ့တဲ့လို့ရပါဝင်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြီးခဲ့တဲ့ကတိုက်ခိုက်ပါတီတွေကိုယူရဖြုတ်ခွင်းပုံရတဲ့ဆောင်ရွက်ချက်တွေအတွင်းမှာတိုက်ခိုက်ကောင်းဆောင်ကမ်ဆုတ်ကဖမ်းဆီးခံခဲ့ရတာပါဖြုတ်ခွဲမှုအတွင်းဖမ်းဆီးခံခဲ့ကြရတဲ့တိုက်ခိုက်လွတ်တော်အမတ်တွေနဲ့တက်ကြွလှရှားသူတွေရွေးကောက်ပွဲနောက်ပိုင်းလွတ်မြောက်လာတဲ့အထက်မှာတော့တိုက်ခိုက် CNRP ပါတီဝင်14ဦးလည်းပါဝင်ပါတယ်အဓိကကြတဲ့ပြိုင်ဘက်တွေမပါဝင်ခဲ့တဲ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့က ကမ္ဘောဒီးယားပြည်သူပါတီကပြည်ပသက်သာနိုင်ရခဲ့တာပါအများစုကတော့အပြစ်အနာစာရီနဲ့ဒီမိုကရေစီနိမိတ်ကြတဲ့ရွေးကောက်ပွဲအဖြစ်နဲ့ဝေဖန်ခဲ့ကြပါတယ်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီကပြည်ပသက်သာနိုင်ရလိုက်တာကြောင့်နိုင်ငံကို33နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်နောက်ထပ်ဝန်ကြီးချုပ်တဒန်း9နှစ်ထပ်ပြီးတော့ရရှိသွားစေခဲ့ရတယ်ဖြစ်ပါတယ်ခင်ဗျာ
အမေရိကန်စစ်တပ်နဲ့ထောက်လန့်ရေးရရှိတွေကအာဖဂန်နစ္စတန်နိုင်ငံမှာစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်နယ်သာလန်နိုင်ငံဒီဟိတ်မြို့မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးတာတွေလုပ်ခဲ့မယ်ဆိုရင်အမေရိကန်သမ္မတထရန့်အစိုးရဘက်ကလည်းအရေးယူပိတ်ဆို့မယ်လို့ဒီကနေ့မှချင်းချောက်လာနိုင်ပွဲရှိနေပါတယ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ဝါရှင်တန်ကဖက်ဒရယ်လစ်ဆိုဆိုက်တီမှာပြောကြားမယ်မင်ကွန်းထဲမှာတော့နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပတ်သက်ပြီးခက်တင်းတင်းခက်မှန်မှန်တုံ့ပြန်သွားဖို့ရှိနေပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ ICC ရဲ့သဘောတူစာချုပ်ကိုအတည်ပြုလက်မှတ်မထိုးထားတဲ့အမေရိကန်ပြည်ထောင်စုဒါမှမဟုတ်တခြားနိုင်ငံတွေကပြည်သူတွေအပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့အဲ့ဒီမိန့်ခွန်းမူကြမ်းထဲမှာပြောဆိုထားပါတယ်။ ICC ရဲ့လုပ်ငန်းစဉ်တွေကို2002ခုနှစ်မှာစတင်ခဲ့ပြီးစစ်ရာဇဝတ်မှုတွေလူသားမျိုးနွယ်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့ပြီးအစိုးရတွေရဲ့လက်အောက်ကနေတီးခြားလွတ်လပ်စွာနဲ့ရာသက်ပံရပ်တည်သွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ ICC အနေနဲ့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်သလိုသမ္မတထရန့်အစိုးရအနေနဲ့လည်းခီးသွွားခွင့်ပိတ်ပင်တာတွေပိုင်ဆိုင်မှုတွေထိန်းချုပ်တာတွေဒီစုံစမ်းစစ်ဆေးမှုမှာပါဝင်တဲ့တရားသူကြီးတွေနဲ့တရားလိုရှင်းတွေတွေကိုလည်းအမေရိကန်မှာတရားစွဲလာနိုင်ပွဲရှိတယ်လို့ဂျွန်ဘော်တန်ရဲ့မိန့်ခွန်းမူကြမ်းထဲမှာဖော်ပြထားပါတယ်
တနင်္ဂနွေနေ့ညကကျင်းပခဲ့တဲ့ Miss America ပြိုင်ပွဲမှာ Nia Imani Franklin က2019ခုနှစ်အတွက် Miss America ဘွဲ့ကိုစုကူရရှိသွားပါတယ်ဒီပြိုင်ပွဲဟာ Miss America ပြိုင်ပွဲ98နှစ်သမိုင်းမှာရေကူးဝတ်ဆုံတဲ့ရှင်ပြိုင်မှုမှာပါတဲ့ပထမဆုံးပွဲလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေထုတ်လင်းပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာတွေမှာလည်းစောင့်မျှော်နှာစင်နိုင်ကြောင်းပါရှင်။အခုထိတ်တဲရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွေချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဆွဆွဲထားတဲ့ရခိုင်မြောက်ပိုင်းအရေးစုံစမ်းစစ်ဆေးမှုအချက်အလက်တွေစုဆောင်းဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့တိုက်တွန်းပြောဆိုချက်အပေါ်မှာမြန်မာနိုင်ငံဆိုင်ရာအာရှလူခွေရှင်နေဘက်ကကြိုဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့လည်းကုလလူခွေဆိုင်ရာမဟာမင်းကြီးရဲ့အခုလိုထပ်ပြီးစုံစမ်းစစ်ဆေးဖို့တိုက်တွန်းချက်အပေါ်မှာလက်ခံပူးပေါင်းဆောင်ရွက်တဲ့လို့လူခွေကော်မရှင်ရဲ့ရှေ့နေကတိုက်တွန်းပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာစတင်တဲ့ကုလသမဂ္ဂလူခွေကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူခွေမဟာမင်းကြီးမစ္စတာဗက်ချလတ်ကမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့အပရိပခါတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီတဲ့ဒုက္ခသည်တွေထွက်ပြေးသွားခဲ့ရတဲ့အပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးမဲ့အပေါ်ကြိုဆိုလိုက်တယ်လို့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွေချိုးဖောက်မှုတွေပေါ်မှာအချက်အလက်တွေရှာဖွေထပ်မံစုဆောင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ကုလမဟာမင်းကြီးမစ္စတာဖက်ရှလတ်ရဲ့ကုလသမဂ္ဂမှာပထမဆုံးပြောကြားတဲ့မိကုံးမှာတော့မြမအရေးအခုလိုထည့်သွင်းပြောကြားသွားပါတယ
် I must emphasize the imperative of justice for Myanmar. I welcome the pre-trial chamber of the International Criminal Court's finding that the court has jurisdiction over the alleged deportation of Rohingya from Myanmar and possibly other crimes.
မြမနိုင်ငံမှာတရားမျှတမှုရှိရေးအရေးကြီးတယ်ဆိုတာကိုကျွန်မအနေနဲ့အလေးအနက်ထားပြီးပြောဖို့ပြောရမှာဖြစ်ပါတယ်မြမနိုင်ငံကနေရူဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ရည်ရှိတဲ့ပြစ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာပြစ်မှုခုံရုံးကနေစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနေဦးဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တာကိုကျွန်မကြိုဆိုပါတယ်ရူဟင်ဂျာတွေဒုက္ခအကြီးအကျယ်ခံစားနေရတာတွေနဲ့ပြစ်မှုကျူးလွန်သူတွေကိုကင်းလွတ်ခွင့်ပေးနေတာတွေအဆုံးတိုက်ရေးအတွက်ဒါဟာတိတ်တူအရေးပါတဲ့ခြိလန်းတရားပဲဖြစ်ပါတယ်နိုင်ငံတကာနဲ့မြန်မာပြည်တွင်းကတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့အတွက်နိုင်ငံတကာပြစ်မှုမြောက်ပြည်တွင်းမှာအဆိုးဝါးဆုံးကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းထိန်းသိမ်းဖို့နဲ့ဆက်ဆက်မှုရှိမရှိ Now, a tau tari will sunset put to it. Luke Queen, you can see Puerwin Nanganigani. Lula de Nanganaga, Chelle, Shapui, Puer, Puerzi, who Josani Rago, Jama Josu Varishim.
A Columbio, Luke, Saya, Kula Tamaga, Maha, Minji, Taito, Jodajane, but the Biro, Hong Kong, Chesai, Asha, Luke, Commission, 88 RC, Luke, Shini, Umi, Lugale, Kulu, Tonda Bari.
General D, Luke, Commission, Puerani Biro, Kulumu, Taman Downs, or Tiaro. General Yenonga. ဖွဲ့ရီရဲ့ဥစ္စာတွေဦးတော်နေတဲ့ပြန်ချိုးလို့မှာဒီလူခွင့်ရေးကော်မရှင်ကအသိကလည်းခံမမိမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်လို့လည်းတော့နောက်ဆုံးယာရုမပြောင်းလဲဒီမတက်တမ်းမကုံဆုံးခြင်းမာတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကော်မရှင်နာမင်းကြီးရောရန်ဟီကြီးရောနှစ်ယောက်သလုံးကပြင်းထန်တာပြောဆိုသွားတဲ့အတုံးလုံးတွေကတော်တော်ကြီးကိုစိတ်ကျက်စရာကောင်းတယ်။ဒါကြောင့်အခုနောက်တက်လာတဲ့ကော ပါကြီးလိုလဲဆိုတော့ကအခုလူ့ဘုံရေးကော်မရှင်အမကြီးတက်ကကိုယ်တိုင်လက်ဆက်အာနာရှင်ရဲ့လက်အောက်မှာပြည်တော်ကြတောက်ချရုံးကံပြီးတော့နေခဲ့ရတဲ့လူဖြစ်တယ်နောက်ပြီးတော့သမရတာဝန်လည်းထမ်းဆောင်ခဲ့ဘူးလူဖြစ်တယ်အဲ့တော့အတွေ့အကြုံတွေနဲ့အခက်အခဲတွေကိုသူခံမမိနဲ့ခံမမိတဲ့အခါမှာဘယ်လိုမျိုးကျင်းနဲ့အချက်လက်စုဆောင်တဲ့သူတွေကိုရွေးချယ်စေလို့ဖို့လိုတဲ့ဆိုတာကိုယ်ကိုယ်တ
ပြည်ကရေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအေအာအက်စ်အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကနေပြည်တော်ရှင်းလင်းမှုတွေအတွေးလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မြမအစိုးရဘက်ကလည်းလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးနေရလို့မျိုးဆွဆွဲခံရသူတွေဘက်ကခုခံချေပါမှုကိုလည်းကုလားဘက်
ကျွန်တော်တို့ကတော့ဒီလိုမျိုးထပ်မံတောင်းဆိုတာကလည်းဟိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီလွတ်လပ်တဲ့အင်ဒီပန်ဒန့်အဖွဲ့တွေကတင်သွင်းတဲ့အစီရင်ခံစာတွေကြတော့လက်မခံဘူးဆိုတာဘာသာပေါ်လဲဒါလည်းကျွန်တော်တို့စဉ်းစားမယ်ပေါ့အဲ့တော့ဟိုတရားမျှတရေးကိုရှာတယ်ဆိုလို့ရှိရင်စိုးစိုးတဲ့ဘက်ကဥပဒေလက်ခံမယ် ชีบะเลยเพิกก็ตินตวินเนี่ยอาชีพการณ์ฤเลขามีรอผัดชิบุหลูเลยเออแล้วไอ้หลูမျိုးสุสักขาฤเพิกก็ตินตวินเนี่ยองค์การณ์ฤจ้ะรอเล่มะขันเมเนี่ยตะเพ็ดตะเล่ขันฤเลยสุดาก็จนเราดามันกันเนี่ยผีชิมุเนี่ยอลังวิลิ่งเหมือนกันเราอ่ะลาได้ดูฤก็เลยตะโบดามันกันเนี่ยส่วนเนาะญมานักงานอสุอ่ะอันนี้เนี่ยปูป้องส่งให้ตื่นเนี่ยปูป้องส่งให้เล่งเหมือนกันเราจนเราก็ไม่รู้เลยมา
ညီမအစိုးရကမွတ်စလီဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာတွေလို့တုံ့လုပ်တဲ့ဒီဒုက္ခသည်တွေအပေါ်လူခွေးချိုးဖောက်မှုတွေကိုထောက်ပြပြီးတော့စစ်တပ်အကြီးအကဲတချို့ကိုလူသားမျိုးနွယ်အပေါ်ဆက်ကျဉ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်စုံစမ်းစစ်ဆေးဖို့ကုလချက်လက်ရှာဖွေးအဖွဲ့ကလည်းတိုက်တွန်းထားပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညဂျန်သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီရခိုင်နိုင်ငံရေးလှုပ်ရှားသူတွေဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဖမ်းဆီးခံထားရတဲ့အမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်အချုပ်အခြာအာဏာကျဆုံးခြင်းအောက်မေ့ဖွယ်အထိမ်းအမှတ်နေမှာသူတို့ဟောပြောခဲ့တာတွေဟာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပြီးတော့ ပုံမှန်၃ခုနဲ့တရားစွဲခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုစွဲချက်တင်မှုအတွက်ရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးကဒီကနေ့စက်တင်ဘာလ၁၀ရက်နေ့မှာဆုံးဖြတ်လိုက်ပါပြီ။အဒီအကြောင်းအပြည့်အစုံကိုတော့ VOA
မြန်မာပိုင်းရဲ့သတင်းတော့ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။အခုနှစ်ဇန်နဝါရီ၁၆ရက်ကလုခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆုံးခြင်း၂၂၃နှစ်ပြည့်အောင်မွေးပွဲအခမ်းအနားမှာနိုင်ငံတော်အကြီးအကဲပြည့်စည်တဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့ရဆိုရဆွဆွဲချက်နဲ့အမှုဖွင့်ခံထားရတဲ့အမ်းမျိုးနယ်ပြည်သူ့စစ်တော်ကုစက်လေဒေါက်တာအေးမောင်နဲ့ စိုင်းစရာဝင်းအောင်တို့ကိုစွဲချက်တင်မှုစစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ၁၀ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်သက်စာဖောက်ပြမှုပုံမှန်မှုရာဇသက်ကြီးပုံမှန်၁၂၂ခါဝေးကားငယ်နိုင်ငံတော်အကြီးအကဲပြည့်စုံမှုရာဇသက်ကြီးပုံမှန်၅၅ခါဝေးကားငယ်မတရားအသိအဝတ်တွေပုံမှန်စက်ကွန်တင်းနှစ်တုန်းနဲ့တရားစွဲဆိုခဲ့တာ
จะเนี่ยปุ่มมาหนักขึ้นลงอะไรยาสัตว์ที่ปุ่มมาเรื่อยๆเพื่อจะดูที่ไหนเนี่ยเทอมุ่งผู้ที่อาศัยสุราอุบุดีเนี่ยยินยอมมุ่งมีชีวิตตัวมุ่งการจวนเนี่ยเสด็จมีว่าที่อาลุดอชินีอุจจารยมังวะกุลพิวาเลยตัวเนี่ยคุณมาหมาโมบุกุลอเมริกีเลยคุณมาโปลุมบาวูนะสุราสินทรัพย์นี้สินทรัพย์จริง นาตั้งแต่เรื่องนี้ดันดูคนเป็นจริงเอ้ยได้ไปดูรูปจ้าหน้าเงาตั้งแต่วันนั้นเงาตั้งแต่เดียวนะเล็กๆเช่นนั้นก็เป็นจ้าโอ้โหเดลูสัวลูกเป็นลูกชายได้ก็ลูกเป็นลูกยาวที่เขาเปล่าเลยไอ้ที่เดียวไอ้หลังจากนั้นไปดูคู่กันใช่ป่าววะดูว่าผมมันคุณน่ะช่วยเจ็ดสิ่งต่างๆเลยจันทร์รูปมาเลยขึ้นมา
ช่วยเลี้ยงมาช่วยดูอย่างบุตรที่เนี่ยไปอาบุตรตามยี่ท่านเนี่ยนั่นมุ่งหน้าจันทร์รู้ช่วยเจ็ดสิ่งนี้ไม่ใช่เรื่องธรรมดาจันทร์รู้ดีมุ่งหน้าจันทร์รู้ไม่ใช่เรื่องไม่ยากอุบัติเหตุและสิ่งส่วนเจ็ดสิ่งนี้กิจสารเนี่ยปัตตวีสุยานี่เนี่ยพิชิญเจ็บไปวุ่นวายลูกที่นี่ที่อายุของยาวลากันเลยตอนนี้มองว่ามีที่อยากกูเปลี่ยนตัวไปเออรู้ผมเรียนจบอย่างนี้กูนั่งยังยังน้องกูน่ารู้จันทร์รู้อารมณ์จะเป็นตรงใจเดออรู้กู
ဥတိတ်၆တဲ့အမှုတွေမဟုတ်ဥတိတ်၆ထားတဲ့အမှုတွေမဟုတ်လို့ဆွေးချက်တင်ရသလားအဲ့ဒါဆိုရင်လွတ်လပ်တဲ့တရားစီရင်ရေးပုံမှာတန်လျာလူစုကဝင်တော့မယ်အဲ့တော့ဘယ်လိုက်မှုအင်းစစ်ခြင်းလဲလွတ်လပ်တဲ့တရားစီရင်ဖြစ်စေခြင်းဘယ်လိုက်မှုဆိုတာအစိုးရကဆွေးနွေးမလို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမလို့ဟလာအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်ဥပမာဆိုပါလို့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်စလုံးနဲ့တရားစီရင်အဲ့တော့ကျွန်တော်ကလည်းဘာကြိုးရအောင်မယ်ဆိုရင်ပြင်ပါလားကျွန်တော်တို့ပြင်ပါမထိုးနိုင်ဘူးလားအဲ့ဒါလေးတွေကကျွန်တော်တို့နော်လူမှုအနေနဲ့ကျွန်တော်တို့နိုင်ငံသားတူအနေနဲ့ပြန်ဆန်လုပ်ရမယ်မိကုန်းတို့ပြောတယ်ဆိုတော့ဟုတ်ပြီနော်နောက်မှဆိုရင်ကျန်တဲ့မှာ
နိုင်ငံတော်ပုံမှန်မှုသစ္စာဖောက်ပြမှုပုံမှန်122အတွက်ပြစ်မှုကတေးချာဒါမှမဟုတ်ရင်တသက်သကြုံးအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအတွက်ပုံမှန်905ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ်
ကိုယ်စော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။ရှမ်းမြောက်ဘက်ကစည်ရေးပြိပခါတွေကြားတိမ်းရှောင်စစ်ဘေးဒုက္ခသည်တွေနေရရင်ပြန်နေကြပြီဆိုတဲ့အကြောင်းကိုဆက်ပြီးပြောပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်မှာမြမအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်။နောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကလည်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိမ်းရှောင်ခဲ့ရတဲ့စစ်ဘေးရှောင်ဒုက္ခသည်တချို့နေရရင်ကိုပြန်နေကြပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲကခိတငိမ့်တက်နေတဲ့အခြေအနေကြောင့်တီဘောမြို့နယ်နဲ့နမ်မတူမန်ဆန်စစ်ဆောင်စခန်းကနေရက်ပြန်တဲ့စစ်ဘေးရှောင်တွေကအခုဆိုလို့ရှိရင်တော့စုစုပေါင်းဥယျာဉ်2000လောက်ရှိသွားပြီလို့ပြောပါတယ်။အသေးစိတ်ကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။တမ်းပလောင် TNL တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းတပ်ဖွဲ့တို့နဲ့ RCSSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့နဲ့မကြာခင်ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်နဲ့နမ်မတူမြို့နယ်ပန်လုံကျေးရွာကရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။အခုတော့တိုက်ပွဲငြိမ်သက်သွားပြီဖြစ်တဲ့အတွက်နေရာရင်းကိုပြန်သွားကြပြီလို့နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်။ဒီနေ့မှာဒီဘောမြို့ပေါ်ကစစ်ဆောင်နေရတော့ပြန်လာပြီ။ဒါကဦးရေကတော့300နီးပါးပေါ့။ပန်လုံပဲပြန်တော့။ဦးအိုင်မန်လီတို့ပန်တဒီတို့ကမနေရတဲ့ပြန်လာကြတယ်။အဲ့မှာ1000နီးပါးလောက်ပြန်လာတော့ခါ။လောဆယ်တော့ဘာတမ်းမှမကြတော့ပြန်ရတာပေါ့။
ဒီလဆန်းကဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နမ်မတူမြို့နယ်ပန်လုံမန်ဆာကျေးရွာသားတွေဟာဒီဘောမြို့နယ်ဘိုးတော်ကျောင်းတိုင်းသာတိကျောင်းနဲ့ပန်တပြီမန်လီကျေးရွာတွေမှာခုန်လွန်ခဲ့ရပါတယ်။ဩဂုတ်လကုန်ပိုင်းကလည်း RCSSSC တောင်ပိုင်းရှမ်းပြည်သမ္မတော်နဲ့မြောက်ပိုင်းမဟာမိတ်တန်းတီအန်လန်လီနဲ့မြောက်ပိုင်းရှမ်းပြည်သမ္မတော်ပူပေါင်းတပ်တွေကြားနမ်မတူမြို့နယ်မန်မိုင်နဲ့ဆန်ခါကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်ဟာနေရာစုခွင့်ခဲ့ရပါတယ်။အခုတော့အဲ့ဒီရွာသားအများစုတွေနေရာကိုပြန်သွားကြပြီလို့မန်ဆန်စစ်ဆောင်ကူညီပေးရေးဖွဲ့ဆိုင်းလိန်ခန်းကဆိုပါတယ
်ပြန်သွားတဲ့ရွာတွေအတော့မြစီရင်ကျေးရွာတို့မန်မာတို့ဆန်ခါကျေးရွာတို့ကောင်းဟောင်းကျေးရွာတို့အားလုံးမှာတနေ့မိုင်းမှုပေါက်လို့ရှိရင်လူကြီး1100လောက်ရှိတာကိုအခုကဟိုလည်း1000ရောက်900တိကျပြန်လာတဲ့အားလုံးအခု RCS နဲ့ညလိုက်တာမင်းတို့ရင်ဆိုင်တိုက်ပွဲကြီးတော့ဟိုလည်းရှိတော့အခုစစ်ဆောင်တွေကလည်းပြန်ကုန်ကြတာပေါ့နော်
အခုချိန်မှာတော့နမ်ဘူမြို့နယ်တွင်တိုက်ပွဲအခြေအနေငြိမ်သက်နေတယ်လို့သူကဆိုပါတယ်။ဒါပေမဲ့မြောက်ပိုင်းမဟာမိတ်တပ်တွေခြေချတဲ့ကြေးရွာတို့ရွာသားတွေကတော့စိတ်မချရတဲ့အတွက်စစ်ဘေးရှောင်စခန်းတွေမှာဆက်ရှိနေသေးပဲလို့ဆိုင်းလိန်ခန်းကဆက်ပြောပါတယ်
။မဆန်စစ်ဆောင်စခန်းမှာရွာမရွာတော့ကြံနေသေးတယ်။သူတို့ကစိတ်မချရလေးလို့သူလမ်းပြီးဆိုတော့အဲ့ဒါမပြောင်းသေးဘူးခင်ဗျ။ဟာဟာကြေးရွာနဲ့နားပုံကြေးရွာနဲ့ရွာပါခင်ဗျ။
นับตั้งแต่ละอายุช่วงไปกว่าสักพักเดียวเลยเนี่ยแต่เมื่อตอนนี้ไอ้ยี่เนี่ยไปมาไม่เนี่ยยี่สักพักเดียวเลยเนี่ยไปมาไม่ก็ต้องอยู่นานนี่มาคุ้นลงนี่ลงเอ๊ะต้องมาเปลี่ยนยังไงล่ะเนี่ยคุณเสียเจ้าเราชี้เลยนะไอ้ยี่เนี่ยยาเราไม่เปลี่ยนเลยนับรวมอยู่ในเรื่องแล้วกันปริบกับที่ว่ามุ่งเจ้าองค์ละด้วยที่รักกันทั้งสองเจ้าเนี่ยสุขสบายแค่ยังไงเจ้ากูแล้วต้องมึงก็รู้ราชสันนิมิตเรื่องทุกอย่างแค่บาร์เลย ตอนมันเช้ามีตำรวจฮะเนี่ยมาสู้ยันเลยเอ็นซีพียันเลยมายืดตัวได้พอที่บาร์เลยตำรวจต้องพูดตีอันเนี่ยลีเนี่ยมีอภัยเช้ามีตำรวจเอสเอสพีบีดูกันรอยืดบลูเอสซีว่าต้องพูดอุ้งสองพูดสี่ท่าเลยมีอภัยมาไม่ตั้งป้องสู้มาป่าวเนี่ยได้แล้วในการพูดที่พี่สู้ยันเลยพี่ใครจะซีเอ็นซีเลยมายืดตัวมาถามว่าฉันมีอภัยดีรึเปล่ามีมาตำรวจเนี่ยตั้งแต่แล้วในการพูดด้วยจามาพี่ตั้งแต่แล้วในการพูดชิงชิงจามาพี่ตั้งแต่พูดมาจากคณะพี่บอลเลยสิบี
ဒီနေ့ကျွန်တော်တို့ပြန်နေကြတဲ့အကြောင်းဗီအိုအေထိုင်းခြေဆိုင်သတင်းတော်နိုင်ငံအင်အားသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကမူရစီဝါရီဖမ်းဆီးမိတဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်းပြည်နယ်တွေက ဂျေကာဘာလို့ခေါ်တဲ့ဒီကုမ္ပဏီပိုင်ဆယ်ဘင်းကားနဲ့တယ်ဆောင်လာတဲ့စိတ်ကြွစေငါးသိန်းကိုလည်းထပ်မှန်ပြီးတော့ဖမ်းဆီးမိခဲ့ပါတယ်။အဲ့ဒီညမှာပဲအဲ့ဖျောင်းပြည်နယ်ထဲမှာခရိုင်ကဒီလူနာတင်ကားနဲ့တယ်ဆောင်လာတဲ့စိတ်ကြွစေငါးသိန်းကိုလည်းထပ်မှန်ပြီးတော့ဖမ်းဆီးမိခဲ့ပါတယ်။ကာလတန်ဖိုးကတော့ဘန့်ငွေတန်ပေါင်း1,000နဲ့900ကျော်ဖို့တန်ဖိုးရှိတဲ့မူရစီဝါတ
ပြည်နယ်ကနေစိတ်ကြွစီပေါင်း9,000ကနေလေးတောင်နဲ့အိုက်စ်လုတ်ခေါ်တဲ့မူရစီဝါတွေကိုတည်ဆောင်လာတဲ့ကားတစ်စီးကိုဖျောင်းပြည်နယ်ကစစ်တပ်စစ်ဆေးရေးခိတ်ကဖမ်းဆီးခဲ့တာပါကားသမားကိုတန်လျာရှိတာကြောင့်ကုန်ကားတစ်ခုလုံးကိုဖွင့်ရှာခဲ့ရမှာစိတ်ကြွစီအများပြားကိုအမှန်ငါးဒေတာတည်ရင်3,300ကဖမ်းဆီးမိခဲ့ပါတယ်အမှန်ငါးစစ်ဒေတာချင်းရိုင်ပြည်နယ် နေဆက်မူရထင်းချုပ်ရဲ့ရဲဘော်မူကြီးဖမ်းမိကတော့အခုဖမ်းဆီးမိခဲ့တဲ့မူရစီ9,300ကျော်နဲ့အိုက်စ်လုတ်ခေါ်တဲ့မူရစီဝါကီလို900ဟာထိုင်းမြန်မာနယ်စပ်ဝါလူမျိုးစုတပုံနဲ့စုမိုးထားတဲ့တောင်ပိုင်းနယ်မြေကနေလာတာဖြစ်တဲ့အကြောင်းကိုတုံးလုံးတစ်စိတ်တည်းဖြစ်ပြီးအဝါရောင်ဆာလာအိတ်တွေနဲ့ထုတ်ထားတာဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုသွားပါတယ် မူရစီဝါတွေကိုတည်ဆောင်လာတဲ့အသက်44နှစ်အရွယ်ကားမောင်းသမားနိုင်စနောင်ဟာကုန်တိုက်တစ်ခုရဲ့ကားမောင်းဝန်ထမ်းတစ်ဦးဖြစ်ပါတယ်။သူ့ရဲ့နေအိမ်ကြောင်းလို့ဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီပိုင်ကုန်တင်ကားကိုခွင့်တောင်းပြီးယူလာခဲ့တာလို့လည်းဆိုပါတယ်။မူရစီဝါအမြောက်အများကိုအခုလိုမျိုးကုမ္ပဏီပိုင်ကုန်တင်ကားတွေနဲ့အရင်ကတည်းကအကြိမ်ကြိမ်တည်နေတာဖြစ်တယ်လို့လည်းထိုင်ရနာပို ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ကတော့ကျွန ထိုင်းမြန်မာနယ်စပ်ချင်းရံခရိုင်ကနေဝင်လာနေတဲ့စိတ်ကြွစီအလုံးကြီးပေါင်း380လောက်ကိုထိုင်းရနာပိုင်းတွေကနှစ်ထောင်ဆယ့်ရှစ်ခုနှစ်ထဲမှာပဲဖမ်းဆီးမိနေတာဖြစ်ပါတယ်ရှင်။
မူရင်စေဝါတိုက်ဖြည့်ရေးသမ္မတရုံးရဲ့အစီအစဉ်မှာပြည်သူတွေဘက်ကသတင်းပေးတိုင်ကြားခြင်းနဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်။ပြည်သူတွေရဲ့သတင်းပေးချက်အရအဖမ်းအစည်းတွေကိုလည်းသမ္မတရုံးဘက်ကပုံမှန်ထုတ်ပြန်နေတာပါ။မူရင်တိုက်ဖြည့်ရေးပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကဘလောက်အရေးပါပါသလဲ။ဒေသထင်ရှားတဲ့အပြောင်းအလဲတွေတွေ့လာရပြီလားဆိုတာကိုအခုနာမည်အင်္ဂါနေ့ညချမ်းထိ
ရဲ့ telephone number 1-232-3-5-5-5-4 ဒါမှမဟုတ်လဲ VOA ရဲ့ email လိပ်စာဖြစ်တဲ့ bamist@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ကပြန်ပြီးတော့ဆက်သွယ်ပါမယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
။မနေ့ကအင်္ဂါညဒရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ကျင်လာတဲ့စိတ်လေးနဲ့ပြည့်စုံဆောင်ရှားရင်တစ်ပင်လေးတွေတောင်အတီးပွင့်အရက်ဒီမူဝီဆဆာနဲ့ကိုပြည့်စုံဆောင်ရှားမှုရဲ့ရလက်ကိုတွေ့ကြရပါတယ
်တတိရွယ်အိုတွေကိုပြည့်စုံဆောင်ရှားပေးနေတဲ့သူနာပြုဆရာမမတန်တန့်ရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအယူဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခေတ်မီစက်မှုနိုင်ငံဖြစ်အောင်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းဝန်းစဉ်စားလှုပ်ဆောင်ပေးကြဖို့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းမှာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလေယာစိုက်ပျိုးရေးကဏ္ဍမှာစက်မှုရန်ရာတွေနဲ့ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဘာတွေလိုအပ်နေသလဲဆိုတာကိုတော့ဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မနက်ကဟာအခုချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမိုရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါစီးပွားရေးနိုင်ငံကိုဟိုလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်လို့လို့မရဘူးလားဥပမာအဖြစ်ဆိုကနေဒါနဲ့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်တည်ဘူးလားဆိုတော့ကျွန်မလေးလေးနဲ့အားလုံးဝိုင်းပြီးတော့စဉ်းစားကြည့်ရှင်ပါအဲ့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေကအစတည်းကစီမံကိန်းချပြီးလိုရပါလိမ့်မယ်လေယာလေယာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကဏ္ဍဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲအဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါကတော့အများသိမဲ့ကိန်းဂဏန်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တိုးလောင်တဲ့စနစ်မကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီစနစ်တွေကအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျမစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်အဲ့တော့ကို့အတွက်လည်းစီးပွားရေးအကျိုးများရှိအောင်လို့တောင်သူလဲသမားတွေအတွက်လည်းမလိုအပ်ဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကိုယ်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တော့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးမှာအခြေခံပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးများဟာရင်းနှီးမြှုပ်နှံခြင်းအပြင်
ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်လို့ဆိုတာအရင်တော့အကောင့်ထဲပေါ်ရမှရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထဲပေါ်ပေးစီချင်ပါတယ်။ဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှာရှာပါပါတွေ့ဆုံမှုအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာဆိုက်ပျိုး ှုလေယာဒို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စစ်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာနိုင်ငံကတောင်သူအတော်များများဟာစိုက်ပျိုးရေးနဲ့ရေးသိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်တရားတွေကိုတွင်းတွင်းကြဲကြဲအသုံးပြုလာနေကြပြီဖြစ်ပါတယ်ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းစက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်ဧက150လောက်စက်ပြိုးရေးလုတ်ကင်နေတဲ့လက်ပန်းရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်စက်တွေနဲ့လုတ်ကင်နဲ့စက်မှုလေယာကိုဟိုနဲ့ပြောင်းသွားတယ်လို့ပြောလို့ရမလားဒါနဲ့ဒီကိစ္စကြီးတွေအသိဉာဏ်နဲ့ဗဟုသုတပိုင်းကိုအားကြီးနေတယ်ဒါလို့ထင်တာပဲအဲဒါကြောင့်ဒီကိစ္စစက်တွေနဲ့လုတ်လိုက်တဲ့စက်တွေနဲ့လုတ်လို့ချင်းတချို့နေရာကရေးရပြက်စီးရတယ်ဒါတော့ဖြစ်ကုန်တယ်လေဒီအရတော့မြင်ရင်ဒီအရရဲ့ side effect ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲပြန်ပြီးတော့မဖြေရလို့ပြန်လို့ရခင်ဗျာ
ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ရ
ောက်ကိုတပ်ပြီးအဲ့ဒီမှာလေ့လာကြတာဆိုသူတို့လည်းဟိုဆက်ကြည့်ရတဲ့လုပ်လို့ဒီဆိုရင်ဆက်မလုပ်ရဘူးဒီအေးရဲ့ခြမ်းနဲ့ဆက်ကြည့်ရတဲ့အမေလုပ်တယ်ဆိုပြီးလုပ်လိုက်တယ်။ဒီလိုစီမှာဟိုဒီနဲ့ပြည့်စုံမှုတွေရှိရဲ့ဒီပြည့်စုံမှုတွေရှိပါတယ်။ပြည့်စုံမှုတွေရှိလာတဲ့ကိုသူကနေပြီးသမူလေရအရင်ကနေပါလို့ဒီကရှော့ချပြီးတော့ဟိုဘာဒီ organic site ပြင်လာရတယ်အကုန်ပြင်တာဒီမှာပြီးမှအဲ့လောက်ကြီးပြည့်စုံမှုတော့ဘာလို့လဲဒီပြည့်စုံမှုကဟိုတအားရှိကြရမယ်မဟုတ်ဘူးပေါ့နော်ဟိုတိုင်းအချမ်းကပြန်ဖိနေတဲ့အချိန်ကိုကိုယ့်ဒီမဲ့ချမ်းတော့ဘယ်လိုပြန်လုပ်ချင်ရမယ်ဒီဥစ္စာမျိုးတော့ပို့ပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပို့ပြီးအသိဉာဏ်နဲ့လုပ်အောင်လုပ်တယ်သမူကတော့မတုံးလို့တော့မရဘူးတုံးတာတော့တော့ပါပဲအဲ့ဒီတုံးတဲ့အပေါ်မှာဖြစ်နေတဲ့ဥစ္စာပေါ်မှာဟိုအရင်ကျတို့မြန်မာပြည်ကဒါရောနေပြောရင်စိတ်ကြီးကြီးကြီးတွေပျက်စီးသေးတာမျိုးမဟုတ်ဘူးပျက်စီးသေးတာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းသိမ့်သိမ့်နဲ့ဘယ်လိုလုပ်ချင်တော့ဘယ်လိုဆိုရဟာဟိုကိုထင်းသိမ့်ရင်တော့ပိုကောင်းမယ်လို့ကောင်းမယ်ဒီညကပြန်ပြီး reverse လုပ်နေတဲ့ချိန်မှာကိုကသူရဲ့နောက်ကိုအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဒီရှေ့ပြန်ရောက်မယ်လို့ကောင်းမယ်
စက်သုံးစီဈေးတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထင်ရှားရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်။ဟိုကုဇင်စီဈေးတွေတအားတက်တယ်။ဒီအကမိုင်းတွေကြီးထောင်ထားတဲ့လူတွေအစကမိုင်းနေနေရကြတယ်။ရကြရင်အရင်ကတေကားကိုဈေးတောင်းလုံးနဲ့ချိန်နိုင်တယ်။ကုဇင်စီဈေးကအဆမတန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီအောင်လေးတောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလားလက်တမ်းနဲ့ကြည့်ကလာရတဲ့တက်ဆက်တည်းရဲ့ဆရာဘက်ပြစီစဉ်လို့ညာလည်းမကြောက်ဟိုကုန်ကြစည်းတွေအများကြီးပိုလာအောင်မယ်ဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏ္ဍဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စည်းပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲတိဏ္ဍာန်တွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရဆဲပါနိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနှီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေစေဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်
။အဲဒါမှမနစ်ပါဆိုရင်လေရှိရနေပြီးတော့ကိုကုန်တယ်လေပြောရတော့ကုန်တယ်ကငါးသိန်းအောက်ခံလို့တတ်မှတ်လိုက်တယ်။ဒါကအဲ့ဒီပေါ်မှာငါးသိန်းအောက်ခံဟိုနေဖြစ်လာမသေးလားဆိုလို့ပြောတယ်။ဒါနဲ့အပေါ်မှာဈေးရအကျိုက်ကျပေါ့ဒီရောင်းနေအောင်လို့ကြည့်ပြီးတော့ဒီရင်ခါလေးကျန်စိုးလို့ကျနေဈေးရောင်းကိုဟိုအစမမရောက်ဘူးလို့ဈေးရောင်းနဲ့ဒီဈေးရောင်းနဲ့အခြေခံဈေးနဲ့အဲ့လောက်လို့ပြောရင်လည်းအဲ့ဒါဟိုမဟုတ်ဘူးဒီအမအစမကျတာလို့ဒါလို့နေစီအင်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနဲ့အဲ့ဒီဈေးကမရောက်လာဘူး။အော်တောင်းနေနဲ့ဒီမင်းများရောအများရန်ရုံးတယ်နေကြရတယ်နော်
။ရှေ့တင်းမမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လေယာဆက်ပြိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေ့မှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ကားလေးပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ခိန်းဆွဲတဲ့ပြဿနာကိုWHO ကဘာကျန်းမာရေးအဖွဲ Lokari Biodamia Sizima Tim Pia Tavare, Kodanyu Kuni Tisat Tavare Shin.
American now turn Los Angeles New Mali, the download their Pubby Sanya electronic E3 Pia Wedimaro.
ဒီနေ့E3ပြပွဲကြီးနဲ့အတူထူလာကတော့ဂိမ်းဆွဲရာကိုကျမကြီးဆိုင်ရာယောဂတခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမှန်စပြန်ပေါ့ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသက်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပုံများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပုံများလာတယ်လေ
အခုဆိုလို့ရှိရင် Long as our swear the gangster through recovery center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီစင်တာကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြရခြင်း
At the Cyber Addiction Recovery Center, we provide assessment and treatment for technology addiction, which includes video gaming, social media addiction, phone addiction.
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာဒီပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်။ဗီဒီယိုဂိမ်းဆွဲသူတွေ၊လူမှုကွန်ရက်ဆွဲသူတွေ၊ဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေ၊အွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်။
အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထဲမှာအသက်၅နှစ်လောက်ငယ်တဲ့အရွယ်ကနေစေကျော်တက်တွေလူကြီးတွေအထိပါပါတယ်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူးအပေါင်းအသင်းလည်းသိမ့်မရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
of my clients, my group clients, were presenting with excessive use of technology, and it was right around 2011.
ကျွန်တော်တို့လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါဤပညာတွေကိုလိုတာထက်အလွန်ကျွံသုံးရသူတွေပိုပိုများလာတာတွေ့ရပါတယ်2011ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးဉာဏ်ပြင်းတဲ့ပြဿနာပိုပိုများလာပါတယ်ဂိမ်းကိုကျန်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းသင်းဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်မူရဲ့ဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရက်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြရတယ်။ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်တက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုံ့ဆော်ချက်ပြီးတဲ့ဒိုပမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မနဲ့ဆက်လုပ်ချင်စိတ်ပိုများနေတာလို့ခရစ်စတိုဖာမူလီဂန်ကရှင်းပြတယ်ဗျ
။ When it stops abruptly like when a parent or there's a time they have to stop they really experience almost spontaneous withdrawals
ဒီပါရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလို့ဖြစ်သွားကြပါတယ်အဲ့ဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုးကနာမငိမ့်ဖြစ်တာမျိုးဂလန်ကဆန်ပြောတာမျိုးဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနဲ့စူးစားကြတာမျိုးတွေအထိဖြစ်တတ်ပါတယ်
နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖြတ်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
။သိကြတာပေါ့ဗျ။အရက်ဖြတ်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထပ်မဆွဲအောင်ခက်ခက်ခဲခဲလေ့ကျင့်ပြီးရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal.
တဖြည်းဖြည်းတော့သူတို့ online ပေါ်ပြန်တက်ကြမယ်။ computer တွေ phone တွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့နီးပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်တော်တော်တော့ခက်ခဲပါတယ်မူရစ်ဆေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့နီးမျိုးသုံးလို့မရပါဘူးအခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့်အင်တာနက်တွေဈေးပေါ်လာတယ်စွမ်းအင်မြင့်တဲ့ကွန်ပျူတာတွေဈေးသက်သာလာတယ်ဆိုတော့ဒီအချိန်မြွေးအွန်လိုင်းပေါ်တက်ဂိမ်းကစားနိုင်ကြတယ
်ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်မြင့်လာတော့ graphic တွေအရန်ကောင်းလာတယ်ကိုယ်တိုင်ဂိမ်းတွေရောက်သွားတယ်လို့မျိုးကိုခံစားရတာဆိုတော့ ကစားရအောင်မရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ
့ is so accessible and also the gaming computer which used to be a very high end very expensive kind of adult
အလုံးကလွယ်လွယ်ကူကူရနိုင်နေတယ်ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်စားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တယ်ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်အရင်ဒေါ်လာ4000-5000ပေးရတဲ့ကွန်ပျူတာမျိုးတွေကဒေါ်လာ1000လောက်နဲ့ရနေပါပြီကွန်ပျူတာတွေမှမဟုတ်ပါဘူးပေါပေါပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ
်ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီးအခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာတွင်းဖို့ပြင်ဆင်ထားပြီးဆိုတာသတင်းကောင်းပဲမဆွမြမော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့ဆိုင်တာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြီးတော့ကြိုးဆိုပါတယ်
။ I mean the World Health Organization recognizing gaming addiction so it's supposed to come out in their newest version of their diagnostic manual which
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးကြပါတယ်။ကိန်းဆွဲရာကိုပြဿနာတစ်ခုလို့အတိအမှတ်ပြုလာတဲ့ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်။ကိန်းဆွဲရာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖော်ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့စက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါတယ်ရှင်။
ကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာတလွားထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်ထွားတွေကိုစုစည်းတင်ပြထားတဲ့မအေးတန်နာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီရက်တက်တက်ရောင်တင်းလာမှာတော့ American ပြည်အောင်စုတလွားကရုပ်ရှင်ယုံနေမှာရုံကုန်လူအဝင်ဆုံးရုပ်ရှင်ကားကဘယ်ကားများပါလဲပြီးတော့ Michael Jackson ရဲ့မွေးနေ့အမှတ်တရဖြိုပြပွဲဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် American ပြည်အောင်စုတလွားပြသနေတဲ့ရုပ်ရှင်ကားတွေရဲ့မှာဝင်ငွေအများဆုံးရနေတဲ့ဇာတ်ကားဖြစ်တဲ့ Crazy Rich Asians ရုပ်ရှင်ဇာတ်ကားကပြီးခဲ့တဲ့ American အလုပ်သမားနေ့ဒီတင်ပတ်ကုံရုံပိတ်ရက်မှာဂျုံကိုလူဝင်ဆုံးနဲ့တကယ်ကိုပဲ Crazy Rich ဂျူလာအောင်ဝင်ငွေအများကြီးစားပေးခဲ့ပါတယ်။ Liberty ရုံပိတ်ရက်ဒီမှာဝင်ငွေဒေါ်လာ 22.2 တန်ရခဲ့လို့အရင်လကုန်ပိုင်းမှာဒီရုပ်ရှင်စတင်ကလေးကဆိုရင်တော့ဝင်ငွေဒေါ်လာတန်တရားတစ်စုံရှိသွားပြီဖြစ်ပါတယ်။ Hollywood ရဲ့အဓိကရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုကနေ25နှစ်အတွင်းမှာပထမဦးဆုံးအကြိမ်ဖြစ်နေအာရှအနယ်ဘွားတွေကြီးပဲပါဝင်သရုပ်ဆောင်ထားတဲ့ဒီရုပ်ရှင်ဇာတ်ကားကပြည်သူရင်းပတ်ကုန်ရုံးပိတ်ရက်ဒီမှာလဲဝင်ငွေဒေါ်လာ25ဒန်းနဲ့ထိတ်ဆုံးနေရတာရှိရပါလား
I met a girl, I fell in love, and I want to marry her.You're Nicholas Young. You're untouchable. But Rachel's not.
Have you prepped Rachel to face the wolves? You know I'm back, like I never left. I really admire you. It takes guts.coming all the way over here facing
next family. အရင်ကြီးရဲ့ငမန်ကြီးတောင်ကျန်းနယ်ဇလန်တမက်ရုပ်ရှင်ကတော့အခုသတင်းပတ်ကုံမှာသတင်း၃ဘတ်ဆက်တိုင်းနမန်နဲ့နေရာကိုဆက်ပြီးတော့ယူထားနိုင်ခဲ့ပါတယ်။သူကအရင်သတင်းပတ်တုန်းကဝင်ငွေ73တန်းအခုသတင်းပတ်မှာတော့ဒေါ်လာဝင်ငွေ10တန်းခွင့်ဝင်နေပါတယ်။မင်းသား Tom Cruise ရဲ့ Mission Impossible Fallout ရုပ်ရှင်ဇာတ်ကားကတော့ဒေါ်လာ9တန်းနဲ့တတိယနေရာမှာလိုက်ပါတယ်။ဒီတုံးဆက်မှုအပါအဝင်တခြားအမှုတွေအများကြီးနဲ့ရင်ဆိုင်နေရတဲ့ဟောလိဝုဒ်မှာပြီးခဲ့တဲ့ဆယ်စုနှစ်တုန်းကတော်တော်ကိုနာမည်ကြီးခဲ့တဲ့မင်းသမီးလင်းစီလိုဟန်တယောက်ဂရိကသူ့ရဲ့ night club လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ reality ရုပ်မြင်သံကြားအစီအစဉ်တွေနဲ့ American ရုပ်သံပုံကိုပြန်ပြောင်းရောက်လာခဲ့ပါတယ်။ Green နိုင်ငံထဲမှာညကဝဲယုံနေစားတောက်ဆိုင်လုပ်ငန်းတွေနဲ့လုပ်ငန်းချက်ထွင်လာတဲ့လင်းစီလိုဟန်တယောက် Lohan Beach Club ဆိုတဲ့ TV ရုပ်သံ series မှာပါဝင်ပြီးတော့သရုပ်ဆောင်မှာဖြစ်တယ်လို့ MTV ကပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာပဲပြောသွားတာပါ။သူရဲ့ရုပ်သံ series ကို2019ခုနှစ်မှာစပြဖို့ season ထားပြီးတော့အသက်30နှစ်အရွယ်လင်းစီလိုဟန်ကအဲဒီရုပ်သံဇာတ်လမ်းထဲမှာဥဆောင်ပြီးတော့ပါဝင်မဲ့သူတူဖြစ်တယ်လို့ဆိုပါတယ်။ Greek နိုင်ငံ Mykonos တွင်းရဲ့ညပိုင်းမြင်ကွင်းတွေကိုပုံဖော်တဲ့သူရဲ့ club စီးပွားရေးကြော်ငြာတွေကိုကျင်းညာမြင့်တင်ပေးမယ့်အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ The Parent Trap Mean Girl ဆိုတဲ့ဇာတ်ကားတွေနဲ့အဓိကနေရာမှာပါဝင်တရုပ်ဆောင်ပြီးတော့အသက်ငယ်ငယ်လေးနဲ့ Hollywood မင်းသမီးဖြစ်နေကြော်ကြားခဲ့တဲ့ Lindsay Lohan ကဝိရစေးဆွဲပြီးတော့2008ခုနှစ်နဲ့2013ခုနှစ်ကြားမှာဆွေးဖြတ်စခန်းကို6ကြိမ်တွားရောက်ခဲ့ရပါတယ်။ဝိရစေးသုံးအရက်မူးပြီးတော့ကားမောင်းတာဝိရစေးဝါလက်တွေ့ဝယ်ရာတွေကနေပြီးတော့စတိုးဆိုင်ကနေပစ္စည်းပတ်စံမပေးဘဲခိုးယူမှုတွေအထီထောင်လဲကိုအကြိမ်ကြိမ်ရောက်ခဲ့ပါတယ်။သူနောက်ဆုံးရုပ်ရှင်က2013ခုနှစ်မှာဖြစ်ပြီးတော့ဗက်ဂျင်နည်းနည်းလေးနဲ့ရိုက်ကူးထားတဲ့ The Canyon Stereo ရင်ပုံစကားဖြစ်ပါတယ်။အဲနောက်မှာတော့မင်းသမီးလင်းစီလိုဟန်ကလန်ဒန်ဒီနောက်ဒူဘိုင်းကိုပြောင်းရွှေ့သွားခဲ့ပါတယ်။ Mykonos Beach Club ကဂရိနိုင်ငံတွင်လင်းစီလိုဟန်ရဲ့တတိယလုပ်ငန်းဖြစ်ပါတယ်။အေသင်မြို့တော်မှာသူ့ရဲ့နာမည်နဲ့ Night Club တစ်ခုကို2016ခုနှစ်ကဖွင့်လှစ်ခဲ့ပြီးတော့ Roots ကျွန်းမှာလည်း Beach House တစ်ခုကိုဒီနှစ်တွေရာတွေမှာဖွင့်ဖို့ရှိပါတယ်။အဂုလာကိုအဂုလာ29ရက်နေ့မှာမွေးနေ့ကြရောက်သွားတဲ့ကွယ်လွန်သူပေါ့ပြင်မိုက်ကယ်ဂျက်ဆင်ရဲ့အသက်60ပြည့်မွေးနေ့အတွက်တော့မိုက်ကယ်ဂျက်ဆင်ရဲ့ဆွေမျိုးတွေကအထိတ်မှပွဲကျင်းပခဲ့ပါတယ်။ Pop Astrology မိုက်ကယ်ဂျက်ဆင်ဟာ2009ခုနှစ်အသက်50အရွယ်မှာပဲဆရာဝန်ညွှန်ကြားချက်နဲ့တောက်ရတဲ့မွေးရထုံတိုင်းနဲ့ဆေးတွေကိုညွှန်ကြားချက်ထက်ပိုပြီးတော့အလွန်အကျွံသုံးဆွဲပြီးတော့ကွယ်လွန်သွားရတာဖြစ်ပါတယ်။သူ့မွေးနေ့အထိတ်မှအဖြစ်နေတော့Las Vegas မြို့မှာစက်ဒီဆိုလေးစက်ကက်အဖွဲ့ကကပြတဲ့ Michael Jackson 1အထူးဖြော်ပြပွဲတရက်ကိုသူ့ရဲ့တာသမီတွေနဲ့ Jackson မိသားစုကစီစဉ်ပြီးတော့ကပြခဲ့ပါတယ်။အရင်တော့ဆိုရင်လည်း2013ခုနှစ်မှာ Las Vegas မြို့မှာပဲသူ့အတွက်ရည်စူးတဲ့အထူးဖြော်ပြပွဲတရက်ကျင်းပခဲ့ပါသေးတယ်ရှင်။တရင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီတရင်လာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own
yeah Take it on the side and progress.မယင်းသနာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကနောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်ပေးနေတဲ့သူနာပြုတ်မတန်တန်သူပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဆောင်ဆောင်တဲ့အလုပ်ကိုဝါဒနာပါသူတယောက်ပါကျင်နာရဲ့စိတ်ကလေးနဲ့ပြည်သူဆောင်ဆောင်ရင်တစ်ပင်လေးတွေတောင်အတီးပွင့်အရက်တွေမူဝီဆဆာနဲ့ကိုပြည်သူဆောင်ဆောင်မှုရဲ့ရလက်ကိုတွေ့ကြရပါတယ်တစ်ပင်လေးတွေကိုတက်ရှိလူသားတယောက်ကိုပြည်သူသလိုပေါင်းတင်ကြီးလောင်းပေးရင်စိတ်စိတ်ဆူဆူနဲ့ရိတ်အာဝါဒပေးသလိုတောင်းဝင်လေးတွေပွင့်လာတာကိုလည်းတွေ့ကြရပါတယ်ဒီလိုပါပဲနေမကောင်းတဲ့လူနာပြီးတက်ကြီးရွယ်ဦးအဖိုးဖွားတွေကိုချင်းချင်းနာနာနဲ့ဂရုတစိုက်ပြုစုရင်သူတို့လေးတွေလမ်းဆန်းလာတာတက်တာလာတာကိုအထင်ရှားမြင်နိုင်ပါတယ်အထူးသဖြင့်တက်ကြီးရွယ်ဦးအဖိုးဖွားတွေဟာတစ်ချိန်ကမိသားစုကိုပြုစုလုပ်ကူးခဲ့ကြသူတွေပါတချို့အဖိုးဖွားတွေဆိုရင်သူတို့နေစဉ်ကနိုင်ငံတော်ရဲ့တာဝန်ကိုကြားရခံစားနာကနေတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်တချို့ကတော့နိုင်ငံတော်ရဲ့တည်ဆောက်ရေးမှာကဏ္ဍပေါင်းစုံကနေပါဝင်လုပ်ပြခဲ့ကြပါတယ်နေစဉ်ကဆရာဆရာမဘွားနဲ့ကလေးလူငယ်တွေကိုပြုစုပြုထောင်ပြီးပညာရေးကဏ္ဍမှာတဖက်တလန်းကတာဝန်ထမ်းရခဲ့တဲ့သူတွေလည်းပါဝင်ပါတယ်။တချို့ကတော့ငွေတုံးကတောင်သူလယ်သမားဘဝနဲ့နိုင်ငံတော်ရဲ့စားလက်ရိက္ခာဖွံ့ဖြိုးရေးအတွက်အနားမနေထမ်းဆောင်ခဲ့ကြတဲ့သူတွေပါ။ဒီလိုတမ်းကြီးအတွက်အဖက်ဖက်ကသူတို့ရဲ့တက်နိုင်တဲ့များတာဝန်ထမ်းခဲ့ကြတဲ့အလုပ်သမားလယ်သမားကြီးတွေအသက်ရွယ်ဦးမင်းလာတဲ့အခါသူတို့ရဲ့မိသားစုသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့အတိုင်းအဝိုင်းကအဖိုးအဖွားတွေကိုလိလိရှိမှသာတင်ပါဘူး။
နိုင်ငံတော်ကလည်းအဖို့ဖွားတွေကိုအားထားရတဲ့လူမှုကျန်းမာရေးဆောင်ရှားမှုတွေအစီအစဉ်လေးထပ်ပံပေးတင်ပါတယ်။ဒါပေမဲ့အဖို့ဖွားတွေအသက်ကြီးလာတဲ့အခါသူတို့ရဲ့သားသမီးမြေမြစ်တချို့ကသူတို့ကိုကျဉ်းကျဉ်းနားနားနဲ့ပြည့်စုံဆောင်ရှားမှုမပေးနိုင်တာကိုတွေ့ရပါတယ်။ဒါဟာတိတ်ဝန်းတဲ့ဇာတ်ကောင်းတဲ့အချက်ပါ။တကြီးရဲ့အဖို့ဖွားတွေဟာသူတို့ငွေရုံးကမိသားစုအတွက်တမကနိုင်ငံတော်အတ ပြန်ပြီးပြည်သူဆောက်ရှောက်တက်ပါတယ်လက်ရှိအချိန်မှာကျမကတကြီးရေဖူးဖွားတွေကိုဆောက်ရှောက်ပြည်သူရဲ့လက်ကိုလုပ်နေပါတယ်ကျမရဲ့လက်ကိုကျမမေတ္တာစေတနာအကျဉ်းသားတွေထည့်ပြီးစိတ်ပါလက်ပါလုပ်ပါတယ်ဒါကြောင့်ကျမပြည်သူရတဲ့ဖူးဖွားတွေကျမပြောရှင်လာတာတွေ့ရင်ကျမပြောပါတယ်တပင်းလေးတွေကိုဘယ်ယူဆိုင်တယ်လို့ကျမပြည်သူရတဲ့ဖူးဖွားတွေကိုတအားသမျှကျမယူဆိုင်ပါတယ်ကျမရဲ့လက်က
ွင်းရလို့လည်းကျင်းနေပါတယ်။ဒီမှလူပဲလူငယ်လူရွယ်ကြီးအနေနဲ့ကိုယ့်ရဲ့ဘူဖောင်းမိသားစုကိုအချင်းချင်းနာနာပြည့်စုံဆောင်ရှောက်ပြီးစိတ်ချမ်းသာပျော်ရွှင်မှုရကြပါစေလို့မေတ္တာပို့လိုက်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါလိမ့်ရှင်။ VOE ရဲ့တနင်္လာညချက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOE မနက်ခင်းအစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/40/41နဲ့ဖိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးခန္ဓာ၊သုတဆောင်လေးအမေရိကန်တခွင်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ရိုဟင်ဂျာတွေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တင်တဲ့ပတ်သက်ပြီးစစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုတင်သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်နိုင်ငံခြားသတင်းတောက်တွေစီစဉ်တဲ့ဆွေးနွေးပွဲကိုထိုင်းရဲတပ်ဖွဲ့ကပိတ်ပင်လိုက်တယ်လို့ AP သတင်းတရက်ကဖော်ပြပါတယ်။ဘာကြောင့်အခုလိုပိတ်လိုက်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနိုင်ငံခြားသတင်းတောက်များကလပ်မှာဒီကနေ့တနင်္လာနေ့ညနေခင်းဆွေးနွေးပွဲမစတင်မှာပဲရဲတပ်ဖွဲ့ဝင်တဒါဇင်လောက်ရောက်လာပြီးဥဆောင်ဆွေးနွေးမဲ့သူတွေကိုမဆွေးနွေးဖို့ညွှန်ကြားခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဥဆောင်ဆွေးနွေးမဲ့သူတွေထဲမှာတော့ဗီဒီအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားဆောင်ရွက်သူတဦးထိုင်းတန်တမဟောင်းတဦးနဲ့အခွင့်အရေးဆောင်ရွက်မှုအဖွဲ့ International Commission of Justice ရဲ့ကိုယ်စားလှယ်တို့လည်းပါဝင်ပါတယ်ရိုဟင်ဂျာပြည်ပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနဲ့အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကအစီရင်ခံစာထုတ်ပြီးတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုပဲကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကိုလည်းပြည်ဝင်ခွင့်မပေးပါဘူး။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိတယ်လို့ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဒီကနေ့မှာပဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကလည်းပြောဆိုထားပါတယ်ဒီကနေ့စတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာကုလလူ့အခွင့်အရေးမဟာမင်းကြီးမီရှဲဘက်ချ်လက်ကသူ့ရဲ့ပထမဆုံးမိန့်ခွန်းမှာမြန်မာအရေးကိုအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်ရွန်ဂျာရီကိုမြန်မာနိုင်ငံတွင်းကနေနှင်ထုတ်ခဲ့မှုနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအပေါ်မှာ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးအဖွဲ့ရဲ့အကြံအစည်မှာဆုံးဖြတ်ခဲ့တဲ့အပေါ်ကြိုးစားတယ်လို့ပြောဆိုသွားတာဖြစ်ပါတယ်
တရင်ချင်းရုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမအေးတန်တာကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Whitehead Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2440/41နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.